မြန်မာနိုင်ငံကလက်နက်ကင်တိုက်ပွဲတွေကြောင့်ဥယျာဉ်ရွှေပြောင်းနေထိုင်ကြရတဲ့ဒုက္ခသည်ကလေးငယ်တွေကအများပြားဟာအရွယ်မရောက်ဘဲလှုပ်အားအဓမ္မခိုင်းစီတာကိုခံကြရပြီမဲ့တချို့ကလေးငယ်တွေကတော့ကျောင်းတက်ခွင့်ပညာသင်ခွင့်တွေရကြပါတယ်ထိုင်းနိုင်ငံကိုရွှေပြောင်းလာသူတွေကတချို့ကလေးငယ်တွေမြန်မာစာပေကိုသင်ကြားခွင့်ရနေတဲ့အကြောင်းတင်ပြထားတဲ့ AB သတင်းတပုတ်ပေါ်အခြေခံပြီးဒေါခင်မျိုးသက်ကပြောပြပေးပါအောင်ခင်ဗျာ
စစ်တပ်နဲ့တိုင်းဒေသလက်နက်ကင်အဖွဲ့တွေရဲ့တိုက်ပွဲတွေကိုရှောင်ရှားရင်းထွက်ပြေးလာကြတဲ့ဒုက္ခသည်တွေအပြင်နိုင်ငံတွင်စီးပွားရေးအကျက်တဲကြောင့်ရေကြီးရမျက်နှာရွှေ့ပြောင်းလာကြတဲ့ရွှေ့ပြောင်းအလုပ်သမားတွေရဲ့သားသမီးတချို့ဟာထိုင်းနိုင်ငံထဲမှာပညာသင်ကြားခွင့်ရကြတာဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့မြို့တော်ဘန်ကောက်ကနေ38မိုင်လောက်အကွာမှာရှိတဲ့စမော့စခွန်ဒေသမှာဖွင့်ထားတဲ့ကျောင်းကလေးတစ်ကျောင်းကတော့ Migrant Children's Development School လို့ခေါ်တဲ့ရွှေ့ပြောင်းအလုပ်သမားရင်သွေးငယ်များအရေးချင်းမြင့်တင်ရေးကျောင်းပဲဖြစ်ပါတယ်။ဒီကျောင်းမှာသင်ကန်းစာအားလုံးကိုမြန်မာလိုသင်ပေးပါတယ်မြန်မာနိုင်ငံတွင်နှစ်ပေါင်း60လောက်ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒုက္ခတွေရောက်ပြီးအိန္ဒိယချင်းထိုင်းနိုင်ငံကိုရောက်လာသူတွေရဲ့တာသမီကလေးတွေအတွက်ပညာသင်ကြားပေးဖို့အဓိကဦးတည်ချက်နဲ့ဖွင့်ထားတဲ့အကြောင်းဖြစ်ပါတယ်ရွှေပြောင်းအလုပ်သမားတွေရဲ့ရင်သွေးငယ်များအရေးချင်းမြင့်တင်ရေးအကြောင်းကကျောင်းကြီးဒေါ်တင်ထေးရီကသူတို့ကျောင်းရဲ့တင်ရိုးကိုဖြီးရင်းကပုံစံအတိုင်းချထားတယ်လို့ပြောပါတယ်
။အဲကျမတို့ကဗမာပြည်ကအတိုင်းဗမာပြည်ကဖတ်စာအုံးနဲ့ဟိုဆရာတွေကိုလည်းဗမာပြည်အစိုးရကပညာရေးဌာနကညွှန်ကြားပေးထားတဲ့တင်ရိုးအတိုင်းသင်ပေးပါတယ်
။ထိုင်းနိုင်ငံမှာရောက်နေတဲ့မြန်မာကလေးငယ်ပေါင်းဟာနှစ်သိန်းဝန်းကျင်လောက်ရှိနေပါတယ်။ဒါပေမဲ့ကလေး9ယောက်မှာတစ်ယောက်လောက်ပဲပုံမှန်ကျောင်းတက်နိုင်ပြီးပညာသင်ယူနိုင်တာဖြစ်ပါတယ်။စမုတ်စခွန်ဒေသမှာမြန်မာရွှေပြောင်းအလုပ်သမားအများစုနေထိုင်ကြတာမို့ရွှေပြောင်းအလုပ်သမားတွေရဲ့အခွင့်အရေးအကာအကွယ်ပေးရေးအဖွဲ့အစည်းနဲ့ဘာသာရေးအသင်းအဖွဲ့တွေက NGO အဖွဲ့တွေနဲ့အတူပူးတွဲပြီးဒီနေရာမှာအခုလိုကလင်းငယ်တွေအတွက်စာသင်ကျောင်းလေးဖွင့်ဖို့စီစဉ်ခဲ့ကြတာဖြစ်ပါတယ်။လူခွင့်ရေးဆိုင်ရာနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကတာဝန်ခံဒေါ်အေးမာကဒီလိုကျောင်းမျိုးတွေဖွင့်လှစ်နိုင်ဖို့အတွက်တိတ်ကိုအရေးကြီးတယ်လို့ပြောပါတယ
်မမီโรงเรียนขึ้นมาเนี่ยเด็กอาจจะต้องไปอยู่ที่นั่นส่วนนึงนะคะ
တကယ်လို့အခုလို့သာကျောင်းတွေကိုဖွင့်ပေးမထားဘူးဆိုရင်ဒီထဲကကလေးတချို့ဟာငါးဖန်းလေးဘော်ကိုရောက်ချင်ရောက်ကုန်မှာဒီလိုမဟုတ်ရင်လည်းသူတို့မိဘတွေအလုပ်သွားတဲ့အချိန်အိမ်ထဲမှာတော့ခတ်ပြီးတကားပိတ်ထားခဲ့ရတဲ့အဖြစ်မျိုးကိုကြုံကြရမှာပ
ါအခုကလေးငယ်တွေတဲ့ကအများစုဟာခုမှစာသင်ခန်းထဲမှာပထမဆုံးထိုင်ဘူးကြသူတွေဖြစ်တယ်လို့အခုမှလည်းကျောင်းစပြီးတက်ဖူးကြတာဖြစ်ပါတယ်။ဒါပေမဲ့လည်းဒီကလေးငယ်တွေတဲကတချို့ဟာတစ်ချိန်ချိန်မှာအရွယ်မရောက်သေးတဲ့ကလေးလူသားတွေဖြစ်လာနိုင်ပါတယ်။ဒီထိုင်းနိုင်ငံကငါးဖမ်းလုပ်ငန်းတို့ဆောက်လုပ်ရေးလုပ်ငန်းတို့မှာအရွယ်မရောက်သေးဘဲနဲ့ဝင်ပြီးအလုပ်လုပ်ကြရမယ့်သူတွေလည်းဖြစ်လာနိုင်ခြေရှိနေတာပါ။